မြန်မာနိုင်ငံအတွက်အကြမ်းဖက်မှုတွေရပ်တန့်ပြီးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့လာဖို့အတွက်မြန်မာစစ်ကောင်စီကိုဘလို့ထပ်ပြီးဖိအားပေးနိုင်မလဲဆိုတာတွေအမေရိကန်ပြည်ထောင်စုအနေနဲ့စမ်းစစ်သုံးသပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။မလေးရှားနိုင်ငံရောက်စဉ်မလေးရှားနိုင်ငံရေးဝန်ကြီးနဲ့အတူပြုလုပ်တဲ့ပူးရဲသတင်းစာရှင်းလင်းပွဲအတွင်ပြောဆိုသွားတာပါ။ဒီအကြောင်းကိုတားညွန့်ကပြောပြပေးပါမယ်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဆယ်လကြာတဲ့အချိန်ဒီမှာအစုပြုံလိုက်ဖမ်းဆီးမှုတွေဆန္ဒပြသူတွေကိုအကြမ်းဖက်မှုတွေနဲ့အခြေအနေတွေကပိုပြီးတော့ဆိုးဝါးလာနေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အာဏာသိမ်းစစ်ကောင်ဆောင်တွေကိုပြစ်မှတ်ထားအရေးယူဆောင်ရွက်လည်းရှိပါတယ်။နောက်ထပ်ဘယ်လိုမျိုးအရေးယူဆောင်နိုင်မလဲ၊ဘယ်လိုခြေလှမ်းတွေနဲ့မြန်မာစစ်တပ်ကိုဖိအားပေးနိုင်မလဲဆိုတာတွေကိုစမ်းစစ်သုံးသပ်နေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။အာဆီယံ၃နိုင်ငံခီးစဉ်ဖြစ်တဲ့မလေးရှားနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဟာမလေးရှားနိုင်ငံရဲ့ဝန်ကြီးနဲ့အတူပူးတွဲသင်းစာရှင်းလင်းပွဲအတွင်းမှာခုလိုပြောဆိုသွားတာဖြစ်ပါတယ်
။ I think it's going to be very important in the weeks and months aheadto look at what
ဘလို့နောက်ထပ်လုံနိုင်အရေးယူနိုင်မလဲဆိုတာတွေဟာရှေ့လာမဲ့သတင်းပတ်တွေရှေ့လာမဲ့လတွေမှာအရေးကြီးလာမယ်ထင်ပါတယ်အကျဉ်းသားတွေလွတ်ဖို့အကြမ်းဖက်မှုတွေရပ်ဖို့လူသားချင်းစာနာမှုအကူအညီတွေပို့ပေးနိုင်ဖို့စတာတွေအပါအဝင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာဖို့စစ်တပ်ကိုတနိုင်ငံချင်းအရာရောစုပြီးတော့ပါအရေးယူဖိအားပေးကြရမှာပါ
မြန်မာနိုင်ငံအတွက်နိုင်ငံပိုင်ရည်နံတဲ့သဘောတန့်ွေလုပ်ငန်းပိုင်းကိုအရေးယူတန်ခတ်ဖို့ရရှိလာလို့သတင်းတောက်တွေကမေးမြန်းချက်ကိုတော့သူကတည်းရဲ့ဖြေဆုပ်ခဲ့ခြင်းမရှိပါဘူး။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်ဗိုလ်ချုပ်တွေကိုတူးချင်းပြစ်မှတ်ထားတန်ခတ်အရေးယူမှုတွေထုတ်ထားလို့ပို့ပြီးတော့ပြင်းထန်အသေးစိတ်ကြတဲ့အရေးယူမှုတွေအတွက် Burma Act မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းကိုလည်းလွှတ်တော်မှာတင်ပြထားတာရှိပါတယ်။လူခွင့်ရေးလှုပ်ရှားသူတွေဘက်ကတော့ရည်နံတဲ့တန့်ွေလုပ်ငန်းအပဝင်မြန်မာစစ်တပ်ကိုထောက်ပံ့ပေးနေတဲ့စီးပွားရေးလုပ်ငန်းတွေကိုပါအရေးယူဖို့တောင်းဆိုထားကြတာပါ။အမေရိကန်ပြည်သူအနေနဲ့တနင်္ဂနွေနေ့အရမြန်မာစစ်တပ်ကိုဖိအားပေးအရေးယူတာတွေရှိနေတယ်လို့တဖက်မှာကုလသမဂ္ဂအပါဝင်နိုင်ငံစုံနဲ့တွဲပြီးတော့မြန်မာစစ်ကောင်စီကိုဖိအားပေးတာတွေလည်းရှိပါတယ်။မြန်မာနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်၅ချက်ကိုလက်ခံထားပြီးတော့ဒီအတိုင်းမြန်မာနိုင်ငံကစွမ်းအဖို့ကိုလည်းတွန်းအားပေးနေတာပါ။အာဆီယံအနေနဲ့လည်းမြန်မာနဲ့ပတ်သက်ပြီးတော့ဘယ်လိုကင်တွယ်မလဲဆိုတာကိုစမ်းစစ်ကြားလိမ့်မယ်လို့လည်းမလေးရှားနိုင်ငံရဲ့ဝန်ကြီးဆာဖူဒင်အဗ်ဒူလာကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တယ်လို့ AP ကရေးပါတယ်။အာဆီယံအခြေခံမူဝါဒမှာနိုင်ငံအချင်းချင်းအကြားဝင်ရောက်ဆက်ဖက်မှုတွေမလုပ်ရဆိုတာရှိပေမဲ့လည်းအခုမြန်မာနိုင်ငံအရေးကိစ္စမှာတော့အင်ဒိုနီးရှား၊မလေးရှား၊စင်ကာပူနိုင်ငံတို့ဘက်ကအတော်လေးတက်တက်ကြွကြွရှိနေတာပါ။မြန်မာနိုင်ငံတွင်2018ခုနှစ်ကဖြစ်ခဲ့တဲ့ရိုဟင်ဂျာတွေပေါ်အကြမ်းဖက်မှုတွေကိုလူမျိုးတုံးတပ်ဖြတ်မှုဖြစ်အမေရိကန်ဆွေကနေပြီးတော့တတ်မှတ်ဖို့အမေရိကန်လွှတ်တော်အမတ်တချို့ကတောင်းဆိုနေတာတွေရှိပါတယ်။ဒါနဲ့ပတ်သက်လို့အခုသတင်းစာရှင်းလင်းပွဲမှာမေးမြန်းတော့ဒါကိုအမေရိကန်ဆွေအနေနဲ့အရင်းနဲ့ထားပြီးစဉ်းစားနေတယ်လို့နိုင်ငံရေးဝန်ကြီးဘလင်ကန်ကဖြေပါတယ်
။ The long and short of it is we have to look atWhat additional steps, measures could be taken to try to move things in a better direction?
မြန်မာနိုင်ငံကိုဘာတွေအရေးယူဆောင်ရွက်နိုင်မလဲဆိုတာနဲ့လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ခဲ့မဖြစ်ခဲ့ဟုတ်မဟုတ်ဆိုတာတွေကိုဆုံးဖြတ်နိုင်ဖို့အတွက်စမ်းစစ်ဆောင်ရွက်တာတွေကိုတက်တက်ကြွကြွဆက်လုပ်နေပါတယ်
။အာဆီယံနဲ့အမေရိကန်ပြည်သူ့ကြားထိပ်သီးဆွေးနွေးပွဲလုပ်ဖို့သမ္မတဂျိုးဘိုင်ဒန်ကဖိတ်ကြားထားတယ်လို့လည်းသိရပါတယ်။ဒါနဲ့ပတ်သက်လို့လာမယ့်အာဆီယံနိုင်ငံရဲ့ဝန်ကြီးများအဆင့်ဆွေးနွေးပွဲမှာဆွေးနွေးဖို့ရှိတယ်လို့ပဲမြန်မာနိုင်ငံကိစ္စဟာလေအာဆီယံဆွေးနွေးပွဲမှာဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်လာလိမ့်မယ်လို့လည်းမလေးရှားနိုင်ငံရဲ့ဝန်ကြီးကပြောပါတယ်
။ invitation I'm sure ASEAN leaders would like to
သမ္မတဘိုင်ဒန်ရဲ့ဖိတ်ခေါ်ချက်ကိုကျေးဇူးတင်ပါတယ်။အရှိတောင်အရှာနိုင်ငံများအသင်းအာဆီယံကောင်ဆောင်တွေပါဝင်ကြမယ်ဆိုတာပြေကြပါတယ်။ဇန်နဝါရီ19ရက်နေ့ကမ္ဘောဒီးယားမှာလုပ်မယ့်အာဆီယံနိုင်ငံရဲ့ဝန်ကြီးများဆွေးနွေးပွဲမှာလည်းတေချာပေါက်ဆွေးနွေးမှာပါ။ဒီထိပ်သီးဆွေးနွေးပွဲမှာဆွေးနွေးမယ့်အကြောင်းအရာတွေနဲ့ရည်တိကျတွေကိုတော့အသေးစိတ်သိရဖို့စောင့်နေတော့မှာ။ဒါပေမဲ့အတွင်းရေးမှူးပြောရဆိုရင်တော့မြန်မာနိုင်ငံကိစ္စ၊ကပ်ဘေးအလွန်ပြန်လည်နယ်လန်ထရေးကိစ္စ၊ကုန်သွယ်ရေးကိစ္စနဲ့အာဆီယံနဲ့အမေရိကန်အကြားပြည်သူချင်းချင်းဆက်ဆံရေးကိစ္စတွေကတော့ဆွေးနွေးပွဲမှာပါလာနိုင်ပွဲရှိပါတယ်
။ပြီးခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာရောအာဆီယံနဲ့အခြားနိုင်ငံတွေကထိပ်သီးဆွေးနွေးပွဲတွေမှာပါအာဆီယံဘက်ကမြန်မာစစ်ကောင်စီအကြီးအကဲကိုမဖိတ်ပဲချမ်းသာထားခဲ့ပါတယ်။ဒီကိစ္စအပေါ်မှာလည်းလက်ရှိအာဆီယံအထက်ကြားဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကလူလာပုံမရပါဘူး။မြန်မာစစ်ကောင်စီဘက်ကတော့ဒါဟာမြန်မာနိုင်ငံရဲ့အချုပ်အခြာကိစ္စဖြစ်တာမို့လို့ဝင်ရောက်ဆွတ်ဖက်တယ်လို့မြင်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ရဲ့အခုအာဆီယံ၃နိုင်ငံခီးစဉ်အတွင်းမှာအင်ဒိုနီးရှားနိုင်ငံကိုတွားရောက်ခဲ့ပြီးတော့မလေးရှားနိုင်ငံကိုအခုရောက်နေတာပါ။ဒါပြီးတော့မြန်မာအင်းနီးချင်းထိုင်းနိုင်ငံကိုတွားဖို့ရှိပါတယ်။အင်ဒိုနီးရှားနိုင်ငံရောက်စင်မှာလည်းမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်လာရေးအတွက်မဟာမိတ်နိုင်ငံတွေမိတ်ဖက်နိုင်ငံတွေနဲ့လက်တွဲပြီးတော့ဆောင်ရွက်သွားမယ်လို့နိုင်ငံရဲ့ဝန်ကြီးဘလင်ကန်ကပြောဆိုခဲ့ပါတယ်ခင်ဗျာ။